ဂျပန်နိုင်ငံမြို့တော်တိုချိုအတွက်ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးကိုတိုချိုမြို့ကန်တွေဒီကနေ့တနင်္ဂနွေနေ့မှာရွေးကောက်လိုက်ကြပါတယ်။ငွေချေအရှုပ်တော်ပုံတွေကြောင့်အရင်တိုချိုအုပ်ချုပ်ရေးမှူးနှစ်ဦးယာရုကနှုတ်ထွက်ခဲ့ရပြီးနောက်တန်ရှင်းတဲ့နိုင်ငံရေးခေတ်သစ်တစ်ခုဖြစ်စေရပါမယ်လို့ကြေညာထားတဲ့ယူရီကိုကိုအီကေကိုအုပ်ချုပ်ရေးမှူးအဖြစ်တိုချိုကမဲဆန္ဒရှင်တွေရွေးချယ်လိုက်ကြတာဖြစ်ပါတယ်။ဒီအရှုပ်တော်ပုံတွေကြောင့်2020နွေရာသီအိုလံပစ်အားကစားပွဲတော်တွေကိုတိုချိုမြို့တော်မှာလက်ခံကျင်းပဖို့ပြင်ဆင်မှုတွေမှာလည်းအတားအဆီးတွေဖြစ်စေခဲ့တာပါ။တိုချိုမြို့တော်မှာနေထိုင်ကြသူပြည်သူတွေရဲ့ဘဝတွေပိုပြီးတိုးတက်ကောင်းမွန်လာအောင်တွန်းတွန်းတိုက်တိုက်ဆောင်ရွက်သွားမယ်လို့ရွေးကောက်ခံရတဲ့ယူရီကိုကိုအီကေကပြောဆိုသွားပါတယ်။ပြိုင်ဘက်ကိုစလဲလောင်21ဦးတဲကနေကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူယူရီကိုကိုအီကေရွေးချယ်ခံရတာဖြစ်ပါတယ်။အရင်တိုချိုအုပ်ချုပ်ရေးမှူးယိုအီချီမာဆူဇိုအဲကတော့ငွေကြေးအရှုပ်တော်ပုံချောက်ရာဒုကနှုတ်ထွက်ခဲ့ရပြီးနောက်အခုလိုရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။သူဟာဆိုရင်တိုချိုအုပ်ချုပ်ရေးမှုအဖြစ်ဒုတိယမြောက်ရာဒုကနှုတ်ထွက်ရသူလည်းဖြစ်ပါတယ်။အခုရွေးကောက်ခံရသူယူရီကိုကိုအီကဲအနေနဲ့ပထမဆုံးရင်ဆိုင်ရမှာတွေ့တဲ့ကတစ်ခုကတော့2020အိုလံပစ်ပွဲတော်ကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့တိုချိုမြို့တော်ရဲ့ကိုယ်စားလှယ်အနေနဲ့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုအိုလံပစ်ပွဲတော်ကိုတွားရောက်ဆွေးနွေးရမှာဖြစ်ပါတယ်ရှင်။